ထိုင်းနိုင်ငံကော့တောင်လို့ခေါ်တဲ့လေကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးကိုတတ်ခဲ့သူတွေရဲ့ DNA ကိုခြေအားခံထားမိပြီလို့ထိုင်းရဲတပ်ဖွဲ့ကအောက်တိုဘာ2ရက်နေ့မှာပြောလိုက်ပြီးထိုင်းသတင်းတွေမှာတော့တန်ကြာရှိသူတွေဟာမြန်မာနိုင်ငံသား3ဦးဖြစ်ပြီးတော့တဦးကစတင်ဝန်ခံပြောဆိုကြောင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းရဲတွေကတော့ဒီကနေ့တောက်ကြနေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အတိအကျပြောဆိုမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းကိုလာရောက်လည်ပတ်တဲ့ခရီးသွားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာရှိတဲ့ထောင်နဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေဟာ DNA စစ်ဆေးတာကိုခံနေရပါတယ်။အသက်23နှစ်အရွယ်ဗြိတိန်နိုင်ငံသူ Miss Hannah နဲ့အသက်24နှစ်အရွယ်ဗြိတိန်နိုင်ငံသား David Miller တို့ဟာစက်တင်ဘာလ15ရက်နေ့ကတပ်ဖြတ်ခံခဲ့ရပြီးလူသတ်မှုဖြစ်ရာနေရာတစ်ဝိုက်မှာတွေ့ရှိတဲ့စစ်လိမ်မှာတွေ့ရတဲ့ DNA ကိုရဲတွေကစစ်ဆေးနေတယ်လို့အသက်ခံရသူအမျိုးသမီးရဲ့ကိုယ်ခန္ဓာမှာကျန်ခဲ့တဲ့တုပ်သွေး DNA ကိုလည်းရဲတွေကခြေရခံရှာဖွေနေကြတာဖြစ်ပါတယ်။နှစ်ဖက်ကြော်ကြာနေပြီဖြစ်တာကြောင့်တရားခံတွေကိုဖမ်းမိရေးအတွက်ထိုင်းရဲတပ်ဖွဲ့တွေဟာဖိအားတွေအမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။တရားခံအဖြစ်ဆွဆွဲခံရသူ3ဦးကိုစစ်ဆေးမေးမြန်းနေကြောင်းနဲ့သူတို့စီကဒီလူတက်မှုနဲ့ပတ်သက်ပြီးအရေးကြီးတဲ့အချက်လက်တွေရခဲ့တယ်ဆိုပြီးထိုင်းရဲတွေကပြောပါတယ်။အောက်တိုဘာလ2ရက်နေ့ညနေပိုင်းသတင်းမှာတော့ကော့တောင်ကျွန်းကလူသတ်မှုမှာမြန်မာနိုင်ငံသားတွေဝန်ခံလိုက်ပြီးဆိုတဲ့သတင်းတွေအပြင်နှစ်ဦးကိုကျွန်းမှာပဲဖမ်းမိပြီးတဦးကိုတော့ဆူရတ်ဌာနီခရိုင်ထဲမှာဖမ်းမိတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကျွန်းကမြန်မာတွေကတော့တပ်ဖြတ်မှုကျူးလွန်သူတွေဟာမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာကိုလက်မခံနိုင်ကြသေးဘူးဆိုပြီးအလုသမားတဦးကဆိုပါတယ်။
အဲ့လာကဝန်ခံတဲ့တိကျမဟုတ်ပြောင်းပါအဲ့လာမနေ့ကမှတိကျပြရအောင်ဒီနေ့ကဘာတိကျမကြည့်ပြအင်းလူရကလည်းစိတ်ဝင်စားတာပေါ့နော်စိတ်ဝင်စားတော့ဒါမှဗမာအများစုကလက်မခံသေးဘူးလို့ဒါမနေ့ကစီးကျိုးကသူ့ကိုတွေးပြပါလေအကုန်လုံးစစ်မပေါ့နော်
ရာနဲ့ချီရှိတဲ့အဖမ်းဆီးတွေအတွင်းအခုရက်ပိုင်းအတွင်းဖမ်းဆီးခံရသူတွေကတော့ပြန်လွတ်ပေးတာမျိုးတွေမလုပ်တော့တဲ့အတွက်စိုးရိမ်ပူပန်နေကြောင်းကော့တောင်ကျွန်းကအလုသမားတူကလည်းဆိုပါတယ်
เออดิมาบลูอะกูอะบลูขึ้นเลยဆိုတော့ပြไลฟ์ဖမ်းနေတာဗျာအဲ့လိုไลฟ์ဖမ်းနေခဏလေးဟိုလူကိုไลฟ์โอ้မဆိုစာကြည့်လိုက်ပေးနာညာ6ယောက်ကြည့်တော့ဖမ်းသွားတယ်ဗျာ6ယောက်ကြည့်ဖမ်းရင်အဲ့ဒါကျွန်တော်ခံပေးနာညောက်လာအခုရှင်းလို့မလွတ်ဘူးလို့အဲ့လိုသူတို့ကဘလက်ရှိอ่ะဘလူခြင်းလဲတော့ကျွန်တော်လည်းမသိဘူးဗျာသူဘာမကျွန်တော်ခံပေးနာဘာမှ2ယောက်ဖမ်းသွားတော့ဖမ်းတော့ခုမလွတ်ဘူးဒီလိုရှိရှိအခု6ယောက်လဲအမေကမြောက်ဖမ်းလာတာမနေ့ကြောက်ရယ်လင်းက6ရက်တော့ပြောရယ်ဒီခုနေပြန်လှုပ်တယ်ဟုတ်ကျွန်တော်ကဖမ်းကြီးပြတ်တယ်ဘူးကမစုပ်ဘူးဗျဖမ်းကြီးအခုညကလည်း6ရက်ဖမ်းသွားတယ်အဲ့လာတော့တရင်ကဘာဆန်းရမရဘူ
းထိုင်းသတင်းတွေမှာတော့အသက်20ကျော်အရွယ်လူငယ်3ဦးကိုဖမ်းမိထားပြီးလူသက်တာကိုဝန်ခံပြောဆိုနေပြီးဆိုပြီးသတင်းတွေထုတ်လွှင့်နေပြီးမဲ့ရဲကတော့မြန်မာ3ဦးတပ်ဖြတ်တယ်ဆိုတာဟုတ်မဟုတ်သတင်းတောက်တွေကမေးတဲ့အခါမှာဒုတိယရဲချုပ်ကြီးမစ္စတာချက်တစ်ကတော့ထောင်ထဲချီရှိတဲ့လူတွေကို DNA စစ်ဆေးရယူနေတာကြောင့်သူတို့ရဲ့အမှုဟာကြန့်ကြာနေကြောင်းအောက်တိုဘာလ3ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးမှအတိအကျထုတ်ပြန်မယ်ဆိုပြီးပြောဆိုနေတာပါကော့တောင်ကျွန်းမှာတော့လူသတ်မှုကိုကျူးလွန်သူတွေဟာရွှေပြောင်းအလုသမားများဖြစ်တယ်ဆိုတဲ့သတင်းကြောင့်ရုတ်ရုတ်တဲတဲဖြစ်နေပြီးထိုင်းနိုင်ငံမှာလူအများကစိတ်ဝင်စားနေကြတာပါအခုဖြစ်တဲ့နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရတဲ့ကျွန်းမှာမြန်မာရွှေပြောင်းအလုသမား4000လောက်နေထိုင်နေကြပြီးပယံလုပ်ငန်းဟိုတယ်လုပ်ငန်းစားတောက်ဆိုင်ဝန်ထမ်းတွေအဖြစ်အလုလုပ်ကင်နေကြသူတွေများပါတယ်ရှင်